Welcome to the Voice of America in Burmese.
Mingla nyan ni gema shi. VOA American tan ye 2015 khu ne February 19 ye cha da bre ni nyan ni be 6 nai kwe ga ni 9 nai thi season 2 ko American pi ran su myo daw Washington DC ga de dai yai thau lwin pe ni ba bi. Line to meter 19 ne 25 ro ga ni phan yu na sin nai ma le shin.ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူညင်ညာပေးမှာပါ။ယူကရိန်းနိုင်ငံအရှိပိုင်းမှာတဘုံတွင်နဲ့အပြစ်ခတ်ရစေးသဘောတူညီချက်လက်တွေအကောင့်ထဲပေါ်ဖို့အတွက်နိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့တွေလောက်ပြီးအကူအညီပေးဖို့ယူကရိန်းသမ္မတကပန်ချလိုက်ပါတယ်။မြန်မာနိုင်ငံအရှိမြောက်ပိုင်းမှာမြန်မာစစ်အတပ်တွေနဲ့တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေကြားဒီကနေ့လဲတိုက်ပွဲတွေဆက်ပြီးဖြစ်ပေါ်နေပါတယ်။တရုတ်ရိုးရာ219နေ့ဖြစ်တဲ့ဒီကနေ့မှာဘာသာရေးခန္ဓာတွေပျော်ပွဲရှင်ပွဲတွေကိုအာရှတလွားနိုင်ငံတွေမှာဒီကနေ့ကျင်းပနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမကွာနေတယ်
။ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရှမ်းပြည်နယ်ကိုကန့်ဒေသအတွင်းကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေကိုထုတ်လွှင့်ပေးဖို့ရှိသလိုအဲ့ဒီလိုစစ်ရေးပြည်ပခတွေပေါ်မှာ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကတော့အခုလိုသုံးသပ်ပါတယ်။
အဲ့တော့ဒီ2015ရွေးကောက်ပွဲနီးလာလေလေပြဿနာတွေရှုပ်ထွေးလာလေလေတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီခုနပြောလိုပေါ့ဒီတက်ကဲအခမ်းအနားကြီးမားလာတယ
်88မျိုးဆက်ကွန်မြာအေးရဲ့ပြောပြချက်နဲ့အတူအသေးစိတ်ကိုနိုင်ငံတကာသတင်းတွေအပြီးမှဆက်ပြီးတော့နားဆင်ကြရမှာပါအဲ့ဒီနောက်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်မှာတော့အီတလီကလက်သေးအလှပြင်လုပ်ငန်းပြိုင်ပွဲတရအကြောင်းကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုသားညွန့်ဦးတို့ကကြီးညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုရာတဲ့တပုံးအဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်လက်တွေအကောင့်ထဲပေါ်ရမှာကူညီဖို့အတွက်နိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့တွေလာပြီးကူညီပေးဖို့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကတောင်းဆိုလိုက်ပါတယ်။ဥရောပသမ္မတကရဲတပ်ဖွဲ့ကလာရောက်ပြီးအကူအညီပေးတာဟာအကောင်းဆုံးလို့ထင်ကြောင်းနဲ့ငြိမ်းချမ်းရေးအတွက်ဂတိကဝတ်တွေကိုရုရှားဒါမှမဟုတ်ရုရှားရဲ့အထောက်ပံ့ရထားသူတွေလက်နာခြင်းမရှိတဲ့အခြေအနေပေါ်မှာလုံခြုံရေးကိုအကောင်းဆုံးနဲ့အထူးရောက်ဆုံးအားမခံနိုင်ဖို့ဒီနည်းကပဲအကောင်းဆုံးဖြစ်မှာမို့ပန်ကြတာပါလို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပြီးမှပဲအခုလိုနိုင်ငံတကာကနေအကူအညီတောင်းခံမှုဆုံးဖြတ်ချက်ကိုမစ္စတာပိုရိုရှန်ကိုကရယူခဲ့တာပါ။ခွဲထွက်ရေးတမရီအဓိကခြေကုပ်ယူရထားတဲ့လူဟန်စ်နဲ့ဒုံးစံမြို့တွေကိုဆက်ဆက်ထားတဲ့အဓိကမဟာဗျူဟာမြို့ဖြစ်တဲ့ Delta CV ကနေထောင်နဲ့ချီတဲ့အစိုးရတပ်တွေပြန်လည်ဆုတ်ခွာပြီးနိုင်ပိုင်းတွင်းမှာပဲအခုလိုပြောကြားလိုက်တာပါ။နိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့ရဲ့အကူအညီတောင်းခံတဲ့ကိစ္စကိုရုရှားနဲ့ယူကရိန်းတပုံတွေကတော့ဒီကနေ့မှပဲပယ်ချလိုက်ကြပါတယ်။ယူကရိန်းသမ္မတကတော့မင်းစ်မြို့မှာရယူခဲ့တဲ့အပြစ်ခတ်ရစဲသဘောတူညီချက်ပြီးခဲ့တဲ့တနင်္လာနေ့ကစတင်အသက်ဝင်တဲ့အချိန်မတိုင်ခင်ကတည်းကနိုင်ငံတကာကအကူအညီတွေရယူဖို့ကိစ္စကိုတွန်းအားပေးပြီးလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ဒီတော့အတွင်းမှာပဲအစိုးရတပ်ဖွဲ့ယာနဲ့အခြေကိုယူကရိန်းတပုံတွေကဖမ်းဆီးတာတွေလည်းရှိနေပါတယ်။
အကြံဖတ်အုပ်စုတွေပြောနေတဲ့ဒီအစ္စလမ်ဘာသာကိုအယူအဆကိုလက်မခံမင်းနဲ့အစွန်းရောက်တွေရဲ့လွဲမှားတဲ့ဂရိပီပြောဆိုမှုတွေကိုစန့်ကျင်တိုက်ဖြတ်ချဖို့ဆိုပြီးတော့ကမ္ဘာတဝန်းကဘာသာရေးနဲ့ရပ်ဖက်ခေါင်းဆောင်တွေကိုအမေရိကန်သမ္မတဥဘာမားကတိုက်တွန်းပြောဆိုလိုက်ပါတယ
် They do depend upon the misperception around the world thatThey speak in some
သူဟာကဘာတဝန်းကလွဲမှားတဲ့ယူဆတွေကိုခြေခံပြီးတော့အစ္စလမ်ဘာသာဟာအကြမ်းဖက်မှုအပေါ်မှာယဉ်ခံတယ်ဆိုတာမျိုးဒါဟာလူယဉ်ကျေးမှုအချင်းချင်းကြားကပြိပခါဖြစ်တယ်ဆိုတာမျိုးတွေနဲ့မွတ်စလင်တွေကြားမှာပုံစံသစ်တမျိုးနဲ့ဖန်တီးပြီးတော့ဟောပြောနေကြတာပါဆိုပြီးတော့သမ္မတဥဘာမားကပြောတာပါအမုံတရားတွေးခေါ်တွေကိုလက်မခံတဲ့မွတ်စလင်တန်းထောင်တဲ့ခြေကိုဒီအစွန်းရောက်တွေကကုစားမပြုပဲသူဟာခရစ်ယာန်ဂျူးဟိန္ဒူနဲ့ဗုဒ္ဓဘာသာတွေကိုအမိခံပြီးတော့အပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်နေကြတဲ့သူတွေထက်မပိုပါဘူးလို့လည်းသမ္မတဥဘာမားကပြောပါတယ်အကြံဖတ်မှုတွေအတွက်ဘယ်ဘာသာတရားမှမတာဝန်ရှိတဲ့အကြောင်းနဲ့လူတွေပေါ်မှာပဲတာဝန်ရှိတဲ့အကြောင်းသမ္မတဥဘာမားကပြောဆိုပါတယ်။ဗုဒ္ဓဦးနေတော်ကသမ္မတအိမ်ပြည်တော်မှာကျင်းပတဲ့ဒီအစွန်းရောက်အကြံဖတ်မှုတွေတိုက်ဖျက်ရေးဆွေးနွေးပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေဟာအစ္စလာမ်နဲ့ဆစ်ဖြစ်နေတာမဟုတ်ဘဲနဲ့အစ္စလာမ်ဘာသာကိုလွဲမှားစွာကောက်ယူနေကြသူတွေနဲ့သာဖြစ်နေတာပါလို့သမ္မတဥဘာမားကအလေးပေးပြောသွားပါတယ်။ဒါပေမဲ့လို့အစွန်းရောက်တွေကိုတိုက်ခိုက်ရမှာစီးရင်းဒီတစ်ခုတည်းနဲ့တော့မဖြစ်နိုင်ဘူးလို့လည်းသမ္မတဥဘာမားကပြောဆိုခဲ့ပါတယ်ခင်ဗျာ။
လီဗျားနိုင်ငံမှာစစ်သွေးကြွတွေလက်ထဲလက်နက်တွေမရောက်အောင်တားဆီးဖို့နဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရအာဏာပြန်ရရေးအတွက်တွန်းအားပေးဖို့ကြိုးစားတဲ့အနေနဲ့လီဗျားအစိုးရကိုလက်နက်ရောင်းဝယ်တင်ပို့ခွင့်တားမြစ်ချက်ကိုဖျက်သိမ်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗိုလ်တော်ဖူးနဲ့ညနေပိုင်းမှာဂျော်ဒန်ကနေတင်သွင်းခဲ့ပါတယ်။2011ခုနှစ်မွမ်မာဂဒါဖီကိုဖျောက်ချခဲ့ပြီးနောက်ပိုင်းလီဗျားနိုင်ငံမှာဆင်ပြန်အစိုးရနှစ်ရပ်ပေါ်လာပြီးစစ်သွေးကြွတွေနဲ့မတိမငိမ့်ဖြစ်ခဲ့တဲ့လီဗျားနိုင်ငံရဲ့အခြေအနေတွေအတွက်အစောပိုင်းကလုံခြုံရေးကောင်စီမှာအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။လီဗျားနိုင်ငံမှာအဖမ်းခံနေရတဲ့အီဂျစ်နိုင်ငံသားCoptic Christian 22ဦးကို IS Islamic စစ်သွေးကြော်တွေခေါင်းဖြတ်တတ်ခဲ့တဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပြီးတိတ်မကြားခင်မှာပဲလုံခြုံရေးကောင်စီကနေအစီအဝေးထိုင်ခဲ့တာဖြစ်ပါတယ်။လီဗျားနိုင်ငံခြားရေးဝန်ကြီးမိုဟာမက်အယ်ဒါရီကလီဗျားအခြေအနေဟာဆူဆူဝါဝါဖြစ်နေတာမို့တည်ငြိမ်အေးချမ်းမှုပြန်ပြီးရအောင်နိုင်ငံတကာကနေဝိုင်းဝန်းလှုံ့ဆော်ပေးဖို့တာဝန်ရှိတယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။လီဗျားနိုင်ငံမှာလက်နက်အင်အားရှိအောင်လုပ်ဖို့အတွက်အကူအညီပေးမပေးနိုင်ငံတကာကနေပြက်ပြက်တားတားဆုံးဖြတ်ရမယ်အချိန်ရောက်လာပြီဖြစ်ပြီးအကူအညီပေးမယ်ဆိုရင်ပြည်ရင်းအကြမ်းဖက်မှုတွေကိုနှိမ်နှင်းနိုင်မှုအတွက်လီဗျားစစ်တပ်ကလက်နက်လိုအပ်တာမို့လက်နက်တင်သွင်းမှုတားမြစ်ထားတာကိုဖယ်ရှားပေးဖို့လိုအပ်တယ်လို့ပြောတာပါဒါအပြင်နိုင်ငံတကာကနေစီးဆွတ်ဖွဲ့မှုအတွက်လီဗျားနိုင်ငံကတောင်းဆိုတာမဟုတ်ဘူးလို့လည်းလီဗျားနိုင်ငံရဲ့ဝန်ကြီးကအလေးနက်ထားပြောကြားခဲ့ပါတယ်
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့နောက်ဆုံးတကျဆွေးနွေးပွဲတွေကိုဒီကနေ့ဒီဆွစ်ဇာလန်နိုင်ငံမှာအီရန်နဲ့အမေရိကန်ဆီးဆက်ညှိနှိုင်းသူတွေစတင်ပြုလုပ်နေပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုအစဉ်တစိုက်ဝေဖန်နေတဲ့အစ္စရေးကိုဒီနျူကလ িয়ার ဆွေးနွေးမှုနဲ့ပတ်သက်တဲ့တချို့အချက်အလက်တွေကိုအသိမပေးဘဲထားမယ်လို့အမေရိကန်ကဆိုပါတယ်။ဆီးဆက်ညှိနှိုင်းလို့ရတဲ့သဘောတူညီမှုတွေကိုအမေရိကန်ကနေပြီးတော့ဒီလူသိရှင်ကြားထုတ်ဖော်ခြင်းမလုပ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားတဲ့အကြောင်းအထူးဖြစ်ဒီလိုမျိုးဆွေးနွေးပွဲကနေရလာတဲ့အချက်အလက်တွေကိုစိတ်ကြက်ရွေးဒါတွေကိုသုံးပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကိုထိခိုက်အောင်လုပ်တဲ့လုပ်ရက်တွေရှိနေတာဆက်တွေ့နေရပါတယ်ဆိုပြီးတော့အိမ်ပြီးတော့ပြောခင်ရသူ George Arnest ကပြောသွားတာဖြစ်ပါတယ်အရင်တုန်းကဒီအမေရိကန်ကမျှဝေတဲ့သတင်းအချက်အလက်တွေကိုအစ္စရေးကဒီနီလမားနဲ့တုံးဆွဲခဲ့တာတွေကြောင့်အမေရိကန်နဲ့အစ္စရေးကြားမှာဆက်ဆံမှုတွေထိခိုက်မှုရှိခဲ့တဲ့အကြောင်းနဲ့ဒါပေမဲ့လို့အစ္စရေးရဲ့လုံခြုံရေးနဲ့ပတ်သက်လို့တော့အကူအညီတွေဆက်ပြီးတော့ပေးသွားမယ်လို့အမေရိကန်အနေနဲ့တန်ဋိဌာန်အခိုင်အမာချထားတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူဂျန်ဆက်ကီးကပြောပါတယ်အမေရိကန်၊ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှား၊ဂျာမနီနိုင်ငံတွေဟာအီရန်နိုင်ငံရဲ့ယူရေနီယံတန့်စင်မှုအစီအစဉ်တွေကိုရှော့ချနိုင်မဲ့သဘောတူညီချက်တည်းရဒီဂျွန်လထဲမှာနောက်ဆုံးသတ်မှတ်ချက်ထားရယူနိုင်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ယူရေနီယံတန့်စင်မှုတွေရှော့ချလို့ရှိရင်အီရန်ပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုအပြန်အလှန်အားဖြင့်ဖယ်ရှားပေးမှာဖြစ်ပါတယ်။အီရန်နိုင်ငံကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းညံ့တဲ့ရွေချက်နဲ့ဖြစ်တဲ့ဆိုပြီးတော့အကြိမ်ကြိမ်ခုခံပြောဆိုနေစေရှိပါတယ်ခင်ဗျာ။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံအရှိမြောက်ပိုင်းကိုးကံဒေသမှာမြန်မာအစိုးရကကိုးကံတဘုံတွေကိုရှင်းလင်းနေတာကြောင့်လောက်ကင်မြို့အနီးအနားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်ကိုးကံဒေသမှာအစိုးရကအင်ကာနေမှာအရေးပေါ်အခြေအနေကိုကြေညာခဲ့ပြီးတဲ့နောက်အစိုးရစစ်တပ်ကထိုးစစ်ဆင်မှုကြီးတွေလုပ်ဖို့အတွက်စီစဉ်နေတာဖြစ်နိုင်တယ်ဆိုပြီးတိုင်းဒေသလက်နက်ကင်အဖွဲ့တွေကစိုးရိမ်နေကြတာပါ။ဒေသခံထောင်နဲ့ချေးပြီးသူတို့ရဲ့နေအိမ်တွေကိုစွန့်ခွာထွက်ပြေးနေခဲ့တာကြောင့်မြို့လုံးချွတ်နေပါရွာလုံးချွတ်နေပါလူမရှိသလောက်ဖြစ်နေပါတယ်။တရုတ်ကိုကန်လူမျိုးတွေအဓိကပါတဲ့ဒေသခံ3000ထက်မနည်းတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုထွက်ပြေးလာတယ်လို့တရုတ်အစိုးရကပြောကြားခဲ့ပြီးအခြေအနေကိုတရုတ်အစိုးရကအနိကစောင့်ကြည့်နေတယ်လို့ဆိုပါတယ်တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပြီးရှမ်းပြည်နယ်လားရှို့မြို့ပဲထွက်ပြေးလာတဲ့အရဲသားတွေကပုံမှန်များပြားလာနေပါတယ်အင်္ဂါနေ့တုန်းကလည်းစစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ချက်ချင်းဒီအဖွဲ့ဝင်တွေရဲ့အရင်ကပြစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်ချက်ချင်းဒီအဖွဲ့ဝင်2ဦးဒဏ်ရာရခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုးကံဒေသမှာပြီးခဲ့တဲ့သတင်းပတ်ကစပြီးမြန်မာစစ်ဝါတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာနေခဲ့တာဖြစ်ပါတယ်။အကြမ်းဖက်စစ်ပွဲတွေကြောင့်ပြည်မိနေသူတွေကိုကယ်ထုတ်ဖို့အတွက်ကြိုးပမ်းမှုတွေကိုလည်းထိခိုက်မှုရှိတယ်လို့ဆိုပါတယ်။ကိုးကံတိုက်ပွဲသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံကိုဆက်လက်နားဆင်နိုင်ပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်ရင်းလက်ရှင်တော်ကကိုတိုင်းပြည်အတွက်ဒီဒေါ်လာဘီလီယံနဲ့ချီပြီးတော့နင့်နာစီခဲ့တဲ့အစိုးရရဲ့စံစပါဝေမှုစီစဉ်မှာပေါဝံပသက်ဒါနဲ့ပသက်ပြီးတော့ဒီပြင်မှုဆိုင်ရာဆွဆွဲချက်တွေနဲ့ထိုင်းရှိနေချုပ်ကဆွဲချက်တင်လိုက်ပါတယ်။လယ်သမားတွေထံကနေပြီးတော့ဈေးကွက်ပေါက်ဈေးထက်ပိုပြီးပြီးတော့စံစပါဝေယူခဲ့တဲ့ဒီအစီအစဉ်ကိုကြီးကြပ်တဲ့နေရာမှာ မစ္စရှင်ရင်လတ်ကိုတာဝန်ပေါ်ရမှုနဲ့အမှုလိုက်ရှင်တွေကဒီကနေ့ပဲဆွဲချက်တင်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းကတော့သူ့ရဲ့ပေါ်မှာဆွဲဆိုချက်တွေဟာနိုင်ငံရေးပြောကားတွေကြောင့်ဖြစ်တယ်လို့ဆိုတဲ့ပြင်ပဲသူ့ရဲ့စံစဘာအစီအစဉ်ကဒီထန်းလေသမားတွေအတွက်အကျိုးရှိခဲ့တယ်ဆိုပြီးတော့ထပ်မံခုခံပြောဆိုပါတယ်။ဒီမှုကိုလက်ခံမခံဆိုတာကိုတော့တရားရုံးချုပ်ကနေပြီးတော့မတ်လ19ရက်နေ့နောက်ဆုံးထားပြီးတော့ဆုံးဖြတ်ရမှာဖြစ်ပါတယ်။မစ္စဂျင်လာဟာ2014ခုနှစ်မေလတုန်းကထိုင်းစစ်တပ်အာဏာပသိမ်းရင်ရပ်ပိုင်းလို့မှာပဲတရားရုံးအမိန့်တော်နဲ့ဝန်ကြီးချုပ်ယာလူကနေပြီးတော့ဖယ်ရှားခြင်းခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
တရုတ်ရိုးရာနှစ်တစ်ခုနှစ်ဖြစ်နေဘာသာရေးခန္ဓာတွေပြောပွဲရှင်ပွဲတွေကိုအာရှတလောနိုင်ငံတွေမှာဒီကနေ့ကျင်းပနေကြပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရာစုနှစ်ချီတက်တန်းရှိပြီဖြစ်တဲ့ခေါင်းလောင်းကြီးကိုထိုးပြီးနှစ်တစ်ခုကိုကြိုဆိုခဲ့ကြတာပါလေးရုညဉ့်ဉန်းမှုကိုရှောင်ရှားနိုင်မှုအတွက်ဘေကျင်းမြို့တော်မှာနှစ်တစ်ခုအထိမ့်မှတ်ဖြစ်နေမိရှုမိပန်းတွေအလွန်ကျွံပစ်ပေါက်တာတွေမလုပ်ဖို့အတွက်အာဏာပိုင်တွေကတတိပေးထားပါတယ်တခြားမြို့အတော်များများမှာတော့ဗျက်အိုးတွေမိရှုမိပန်းတွေမပစ်ပေါက်ဖို့တားမြစ်ထားတာပါတရုတ်ရိုးရာပြက်ကလေးမှာနှစ်တွေကိုတရိတ်ဆန်တွေနဲ့ပိုင်းခြားထားရမှာဒီနှစ်မှာတော့စိတ်ဓာတ်မမို့သိုးနှစ်ဖြစ်နေသတ်မှတ်ထားပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာကျမြို့ဖြစ်တဲ့ရှန်ဟိုင်းမြို့မှာတော့ပြီးခဲ့တဲ့မြင်းနှစ်ကိုနှုတ်ဆက်ပြီးနှစ်ဟောင်းကိုကြိုဆိုတဲ့အနေနဲ့လူပေါင်း 8,000 လောက်နာမည်ကျော်လုံခြုံရေးဖျားကြောင်မှာဝတ်ပြုခဲ့ကြပါတယ်တရုတ်နှစ်တစ်ခုဖြစ်နေထိုင်ဝမ်မှာကျင်းပရာမှာလည်းဖုန်တော်ကြီးတွေကဦးဆောင်ပြီးဆုတောင်းပွဲတွေကိုကျင်းပခဲ့ကြတာပါဟောင်ကောင်ကျွန်းကတရုတ်ဘုံကျောင်းတွေမှာဆိုရင်ဝတ်ပြုဆုတောင်းသူတွေနဲ့ပြည့်နှက်နေတယ်လို့တရုတ်ပြည်မကြီးကိုအစိုးရကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကပြီးခဲ့တဲ့နှစ်ထဲဆန္ဒပြပွဲတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့ဟောင်ကောင်ကျွန်းမှာလူမှုအနေနဲ့သိုးနှင်မှာသိုးတွေလိုကြင့်ကြံနေထိုင်တဲ့နယ်လို့နှစ်တစ်ခုအကျိုးမိန်ကွန်းမှာတိုက်တွန်းသွားပါတယ်။တရုတ်နှစ်တစ်ခုဖြစ်နေတောင်ကိုရီးယား၊ဗီယက်နမ်၊မလေးရှား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေပါဝင်မြန်မာနိုင်ငံနဲ့အာရှနိုင်ငံအတော်များများမှလည်းကျင်းပခဲ့ကြတာဖြစ်ပါတယ်။
ဒီပေါ်နိုင်ငံရှိမြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာကလေးမှာမိုးကြိုးပစ်ချတာကြောင့်လူ3သေဆုံးခဲ့ရပါတယ်။ဘူတုံးတွေကဒီအီရက်တောင်ရဲ့တောင်ဘက်မှာရှိတဲ့တောင်ပေါ်ရွာကလေးဖြစ်တဲ့ဝါကူးရွာမှာမိုးကြိုးပစ်ခံခဲ့ရတာလို့နီပေါ်ရဲတွေကစာသတမ်းတွေကပြောပါတယ်။အီရက်တောင်မှာတောင်တက်နေကြသူတွေလည်းပြင်းထန်တဲ့နှင်းမုန်တိုင်းတိုက်ခိုက်မှုကြောင့်လမ်းမှာပိတ်မိနေကြပါတယ်။ဘူတုံးတွေကနှင်းမုန်တိုင်းကြောင့်မလို့တောင်တက်လမ်းမှာ6ဦးပါတောင်တက်အဖွဲ့တစ်ဖွဲ့ပိတ်မိနေကြတာဖြစ်ပြီးတော့သူ့ရဲ့အဖွဲ့ထဲမှာတော့တရုတ်နိုင်ငံသား5ဦးနဲ့ကနေဒါနိုင်ငံသား2ဦးတို့ပါကြပါတယ်။သူတို့ကတော့ဒေသခံတွေကကယ်ဆယ်နိုင်ခဲ့ပြီးတော့ဒဏ်ရာအနည်းငယ်စီလောက်ရခဲ့ကြပါတယ်။သူတို့ဟာဒီနာမည်ကြီးအနာပူရာတောင်တက်လမ်းမှာပိတ်မိခဲ့ကြတာဖြစ်ပြီးတော့အခုချိန်ဟာတောင်တက်ရာသီစောတိရာကြောင့်မလို့လမ်းမှာလူပြတ်နေတာဖြစ်ပါတယ်ခင်ဗျာ
။မဲကောင်မြဝန်းတခြားမှာရှိတဲ့ထိုင်းမြန်မာလာအိုစ်နဲ့တရုတ်နိုင်ငံနယ်စပ်ဒေသတွေမှာမူရစေဝါနှိမ်နှင်းမှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာမှာရှမ်းပြည်နယ်စပ်တာလီမြို့နယ်အတွင်းမှာကဖိန်းတန်ကျင်ရှင်းတန်ကျော်ကိုဖမ်းဆီးရမိတယ်လို့မြန်မာနိုင်ငံကမူရတပ်ဖွဲ့စု30ကတာဝန်ရှိသူရဲတူးကပြောပါတယ်။ကာလာတန်ဘိုးအဖျင်အချက်သိန်းပေါင်း 6,000 ကျော်ရှိတဲ့စိတ်ကြွဈေးထုတ်လုပ်ရမှာအဓိကကျတဲ့ဒီကဖိန်းရှင်းတန်ကျော်ကိုမူရစေဝါနှိမ်နှင်းတိုက်ဖျက်ရေးအဖွဲ့ကတပ်ဖွဲ့30နဲ့တူပူးပေါင်းတပ်ဖွဲ့တွေက February လ16ရက်နေ့ညပိုင်းမှာဖမ်းဆီးရမိတာပါ။ဖမ်းဆီးမိခဲ့တဲ့ကဖိန်းအိတ်တွေဟာမဲကောင်မြတ်နဘေးပါလချေးရွာရောက်နေတယ်လို့သတင်းရတဲ့အတွက်နေမင်းရှင်းလင်းပိုင်ရှင်မဲ့ပစ္စည်းတွေအဖြစ်နဲ့ဖမ်းဆီးရမိခဲ့တာပါ။ဒီပစ္စည်းတွေရဲ့ပိုင်ရှင်ကိုစုံစမ်းနေဆဲဖြစ်ပြီးတာချီလေးမျိုးမှရဲစခန်းမှာအမှုဖွင့်ထားတယ်လို့ဆိုပါတယ်။အခုဖမ်းဆီးရမိမှုဟာ2015ခုနှစ်အတွင်းကဖိန်းကိုပမာဏအများဆုံးနဲ့ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုသားညွန်ဦးတို့ကြီးညာပေးသွားခဲ့ကြတာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်အသံလွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် VOA American အသံရဲ့ကြာသပတေးနေ့ညနေခင်းထုတ်လွှင့်ပေးမဲ့ဒီသတင်းဆောင်ပါအစီအစဉ်တွေထဲမှာတော့အရင်ဆုံးကိုကန်ဒေတာဘက်ကတိုက်ပွဲအခြေအနေတွေရဲ့နောက်ဆုံးသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါမြန်မာတပ်မတော်ကကိုကန့်လက်နက်ကင်တပ်ဖွဲ့တွေကိုလိုက်လံထိုးစစ်ဆင်နေတာမှာကိုကန့်တပ်ဖွဲ့တွေလှုပ်ရှားနေတဲ့ကွန်းလုံမြို့မြောက်ဖက်ဒေသမှာဒီနေ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာဆိုရင်မြန်မာတပ်မတော်နဲ့လက်နက်ကင်တပုံတွေကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တာပါတိုက်ပွဲအခြေအနေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုကိုညံဝင်းအောင်ကစုံစမ်းတင်ပြထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်ရက်လောက်ကကိုကန့်ဒေသလောက်ကန်မြို့ကိုစစ်တပ်ကအုပ်ချုပ်ရေးတရားစီရင်အာဏာတွေယူလိုက်ပြီးနောက်ပိုင်းဖေဖော်ဝါရီလ19ရက်ဒီကနေ့မနေ့ပိုင်းမှာတော့လောက်ကန်မြို့မြောက်ဖက်တာရွှေထံမြို့နာကဖုံချွေးရှမ်းနယ်မြေတန်းမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တယ်လို့ကုန်းချမ်းမြို့နာတဝိုက်မှာနောက်ထပ်တိုက်ပွဲတွေထပ်ဖြစ်ခဲ့တယ်လို့ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဟုတ်ပါတယ်မနေ့9ရက်နေ့9နိုင်တော့ပေါ့အဲ့လိုပြီးဖြစ်တဲ့တပွဲဖုံချွေးရှမ်းမှာပါခင်ဗျာတာရွှေထံနဲ့နည်းနည်းလေးပြင်းပြီးဒီမြဝတ်တပ်တော်ဖက်ကသူကအမြောက်နဲ့ဟိုကလက်နဲ့ကြီးနေရင်ထုတယ်
ဒီကြောကြည့်တဲ့သူရတယ်ဒီလည်းတပွဲဖြစ်နေတယ်အဲ့ဒါကုန်းကျန်းပတ်ဝန်းကျင်ကုကန်တပ်ဖွဲ့ဘက်ကနေအခြားတိုင်းသားလက်နက်ကင်တပ်ဖွဲ့တွေလည်းကူပြီးတိုက်ပြီးနေတယ်လို့တီအန်အယ်လီတောင်းပလောင်လူမျိုးရေးတပ်ရဲ့နိုင်ငံသားဆက်ဆံရေးဌာနကဗိုလ်ကြီးတာပန်လာကပြောပါတယ်ကျွန်တော်တီအန်အယ်လီတောင်းသမတော်ပါတယ်
ပြီးတော့ဒီအခိုင်အတန့်တော့အေးပါတယ်ပြီးတော့ဒီကုကန်တော့ကျွန်တော်တို့ဖိုက်ဖို့ပေါင်းပြီးတော့လှုပ်ရှားနေတာမျိုးရှိပါတယ်ရှိလာမဲ့သတင်းပတ်တွေထဲမှာကုကန်ဒေသတွင်းစီရေးအရှိန်မြင့်လာနိုင်ွယ်ရှိတယ်လို့ခံမှန်းကြောင်းကုကန်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကသုံးသပ်ပါတယ်ရှိကျွန်တော်မြင့်မဲ့ပုံပေါ်ပါတယ်အဲ့မဲ့ကြီးရဲ့ပူထားတယ်သူရင်အားဘောတိုင်အားဘောတင့်ကားတော် ပုံကျဲတယ်ပြီးတော့ MIG 29အဲ့ဒါနဲ့လည်းပြည်တယ်ပြီးတော့ပုံမဲ့ကျဲတယ်ပေါ့အများဆုံးတော့ခဏတော့ကျွန်တော်ပြောတယ်မနေ့ပိုင်းတော့စိုက်တဲ့နေရာပဲအဲ့နေရာကိုအတိအကျထားပြီးတော့စိုက်နေရာဖုံချွေးဆမ်းပေါ့ဖုံချွေးဆမ်းလို့ခေါ
်ဒီအချက်ကို TNL တက်ကဘိုးကြီးတာပန်လာကလည်းသဘောတူပါတယ်
ကျွန်တော်တို့ဒီကမန်တော့တိုက်ပွဲကဒီစည်ရချင်းနဲ့ဆက်လက်ပြီးတော့ပြင်းထန်နိုင်မဲ့အလားအလာမျိုးတွေတွေ့နေရပါတယ်အခုကတော့ဒီအထူးသဖြင့်ကတော့အဲ့ဒီလောက်ကန်ပဝန်ကျင်နဲ့မာချင်းရှော်ပဝန်ကျင်နဲ့မာကွန်းလုံးပဝန်ကျင်နဲ့မာတော့အစိုးရတပ်ဘက်ကဒီတော်တော်လေးတင်းတင်းကျပ်ကျပ်ချထားတဲ့နာမျိုးတွေရှိတယ်ပြီးတော့ဒီကျွန်တော်တို့ရှိနိုင်မယ်လို့ထင်တဲ့နေရာတွေကိုလည်းပတ်စစ်တိုက်ရှာဖွေနာမျိုးတွေကျွန်တော်တွေ့ရတယ်ဗျပြီးတော့အဲ့ဒီမှာဖွင့်ထားတဲ့တို့အင်ဆိုင်လေးရွာတွေမှာလည်းဝင်ရောက်ပြီးတော့ဟိုဖြည့်ဆင်းတာမျိုးတွေရှိတယ်လို့ကျွန်တော်တို့သိရှိရတယ်ကြာ
ခုလိုစီရေးအချိန်မြင့်လာတာကြောင့်ဒေသခံတွေဘေးကင်းအားကိုရွှေ့ပြောင်းနေရတယ်လို့သိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တဲ့ကိုကန့်ဒေသကတိုက်ပွဲနောက်ဆုံးအခြေအနေနဲ့တစ်ဆက်တည်းဒီကိုကန့်တိုက်ပွဲနဲ့ပတ်သက်လို့ပဲတုံ့တက်မှုတွေကိုလည်းပြောပြပေးသွားပါဦးမယ်အခုလာမယ့်2015မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမတိုင်ခင်ရှမ်းပြည်နယ်လောက်ကန်ဒေသတွင်းကတိုက်ပွဲတွေကြောင့်ကိုကန့်ဒေသကိုစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားလိုက်တဲ့အတွက်ပြည်တွင်းမှာစစ်အုပ်ချုပ်ရေးတကြော့ပြန်လာနိုင်မလားဆိုတဲ့သုံးသပ်မှုတချို့ရှိနေခဲ့တာပါဒေသဆိုင်ရာအခြေအနေတည်ငြိမ်မှရွေးကောက်ပွဲတွေကျင်းပနိုင်မှာဖြစ်လို့ရွေးကောက်ပွဲတွေရှေ့ဆိုင်နိုင်ခြေရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကလည်းပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပါမယ်ရှင်
လောက်ကင်တိုက်ပွဲတွေကြောင့်ကိုကန့်ဒေတာမှာအရေးပေါ်အခြေအနေကျင်းညာတာတွေဒေတာရင်းတည်ငြိမ်မှုစေုပ်ချုပ်ရေးကျင်းညာတာတွေရှိလာတဲ့အတွက်2015ရွေးကောက်ပွဲကျင်းပနိုင်ရည်တွေမှာစိုးရိမ်စရာရှိနိုင်မလားဆိုပြီးတော့ပြည်တွင်းနိုင်ငံရေးအတိုင်းဝန်ကြားစိုးရိမ်ပူပန်နေကြတာပါ2015ရွေးကောက်ပွဲနီးလာလေလေပြည်တွင်းမှာဖြစ်နေတဲ့ပြဿနာတွေရှုပ်ထွေးလေလေဖြစ်လာတာဟာစစ်တပ်ရဲ့အခန်းကဏ္ဍကိုပို့ပြီးတော့ကြီးမားလာနိုင်တဲ့သဘောတွေဖြစ်လာတယ်လို့68မျိုးဆက်ညီညာရေးနဲ့ပွင့်လွှတ်လူမှုအဖွဲ့အစည်းကကောင်းဆောင်တူဖြစ်တဲ့ကိုမြအေးကပြောပါတယ
်အဲ့တော့ဒီ2015ရွေးကောက်ပွဲနီးလာလေလေပြဿနာတွေရှုပ်ထွေးလာလေလေတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီခုနပြောလို့ပေါ့ဒီတက်ခဲ့အခန်းကဏ္ဍကြီးမားလာလေလေဆိုတဲ့ပုံစံမျိုးတော့မရောက်စေချင်ဘူးလေ။နော်ဆိုတော့ဟာအဲ့တော့ဒါပေမဲ့မရောက်စေချင်ဘူးလားဆိုမရောက်စေချင်လို့အခြေအနေတွေအကုန်လုံးပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်အခြေအနေအကုန်လုံးနဲ့တာစုတည်လာတော့ကျွန်တော်ရဲ့နိုင်ငံကြီးအမြင်ပေါ့ကြောက်ကဲချက်ချက်ရဆိုတော့အဲ့ဒီဘက်ပိုင်းကိုပဲကျွန်တော်ဟိုတာစုနေတဲ့သဘောမျိုးတွေတွားတွေ့တယ်ဒါသည်ခံတီးယူလို့ပဲဖြစ်ဖြစ်သူ့ဘာသူပဲဖြစ်လာတာဖြစ်ဖြစ်အဲ့လိုအခြေအနေမျိုးတွေတွားတွေ့နေပေါ့နော်။ဟောဒါတော့နိုင်ငံအသိရှိရှိနဲ့အားလုံးဒီငင်ငင်နဲ့ဖြတ်တန်းကြဖို့တော့လိုမယ်လို့ထင်တာပဲဟုတ
်ကိုမြိုင်လိုပဲ2015ရွေးကောက်ပွဲအောင်မြင်မကျင်းပနိုင်မှာစိုးရိမ်သူနောက်တစ်ဦးကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေပါ
2015ကိုဖြတ်တန်းမှုတဲ့ညီအစ်ကိုအောင်မဖြတ်တန်းခြင်းဘူးလားမဖြတ်တန်းနိုင်အောင်ပဲလုပ်မနေတာလားအခြေခံဥပဒေမပြင်ပေးဘူးဆိုရင်2015ဖြတ်တန်းလို့မရအောင်ပဲလုခါအောင်လုပ်မှာလားဆိုတဲ့ဒီလမ်းမော်ဟိုဘော့ဟာဒီဘော့ six month ဒီဘော့ဒါဒီကိုပဲပြန်ပြီးတော့အသက်သင်းဖို့ကျွမ်းငယ်ကြီးတွေလားဆိုတော့ကျွန်တော်ဒီဟာကကနော်ပြောနိုင်ဘူးစဉ်းစားချင်းစဉ်းစားကြည့်ရင်တော့အဲ့လိုကျွန်တော်တွေ့နေရတယ်ပေါ့ရအစားအနာတွေကြာလာတာတွေ့ရတာပေါ့
ဥက္ကမောင်စီပြောသွားတာပါလက်ရှိအခြေအနေမှာဖြစ်နေတဲ့ကိုကန့်ဒေတာတွင်တိုက်ပွဲတွေဟာပြည်တော်စိုးရအတွက်နိုင်ငံရေးပြဿနာတစ်ခုအနေနဲ့အဆရှာတယ်လို့ဖြစ်နေတယ်လို့သုံးသက်သူတို့ကတော့မမ္မာဘီကွန်မြူနစ်ပါတီကရဲဘော်ဖိုးတန်ကြောင့်ဖြစ်ပါတယ
်ဒီကိုကန့်ကိစ္စပေါ်လာတဲ့အခါကျတော့သူတို့ကအဲ့ဒါကိုအခွင့်ကောင်းယူပြီးတော့နော်နောက်ထပ်ကြံစည်တစ်ခုတိုက်ပြီးတော့ပေါ်လို့ရအောင်လှုပ်လာတယ်လို့ပြောတယ်နောက်ထပ်ပြဿနာပါလဲဆိုတော့အဲ့ဒါကပူဆူးတယ်အဲ့ဒါကတော့ဟိုတရုတ်နဲ့နိုင်ငံရေးပြဿနာဖြစ်အောင်အာယူဒီပါတီဆွတ်ထောင်းခံဒီနေတဲ့တကယ်တော့တရုတ်ကသူ့ဒီသားမှာသူ့နေသားမှာဆက်မဖြစ်စေချင်သိရှင်သာသိပြီဟိုဦးသိန်းစိန်ဆိုတာဒီကိစ္စကိုအပြည့်စုံမသူတို့မသိတာမဟုတ်ဘူးသိရတာနဲ့သူတို့တမင်ခံဒီနေတယ်တော့တရုတ်နဲ့သူတို့နဲ့ဆက်ဆံမှုကအများဆုံးပဲအပြည့်ရတာနဲ့တမင်အဲ့ဒီကြာဖန်နေနေတာလေဒါဟာကျွန်တော်တိုက်ကြည့်တဲ့ဟို ကောင်းတဲ့ဟာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုမြင်နေက
ြအချိန်ထဲမှာပဲရွေးကောက်ပွဲကျင်းပရမယ်ဒေတာတွေမှာတည်ငြိမ်မှုမရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင်းပလို့မရပဲရွှေ့ဆိုင်ရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးဝင်းကြီးကပြောပါတယ
်ဘယ်နေရာဘယ်နေရာဖြစ်ဖြစ်နော်ဘယ်နေရာဖြစ်ဖြစ်မဲဆွေစီအဝေးလောက်တဲ့ပါတီတွေအကုန်လုံးကိုယ်စားတွေအကုန်လုံးနော် equal ရမယ်အေးချမ်းချမ်းနဲ့စီရုံးရမယ်ပါတီတိုင်းကစီရုံးရမယ်ကိုယ်စားတိုင်းကအဲ့ဒီမှာစီရုံးလို့ရမယ်အဲမဲထဲမဲ့မဲဆန္ဒရှင်တွေကလည်းပဲထဲတဲ့အခါကျရင်လွတ်လွတ်လပ်လပ်နဲ့ဘယ်သူမှအချင်းချောင်းမခံဘူးလွတ်လွတ်လပ်နဲ့ထဲလို့ရမယ်ဆိုလို့ရှိရင်အဲရွက်ကောက်ပွဲလုပ်လို့ရတယ်မဟုတ်ဘူးဆိုရင်ရွက်ကောက်ပွဲလုပ်လို့မရဘူး
တရုတ်မြန်မာနယ်စပ်အနီးကိုကန်ဒေတာတဝိုက်မှာဖြစ်နေတဲ့တိုက်ပွဲတွေဟာနယ်စပ်လုံခြုံရေးနဲ့ဒီငြိမ်းရေးကိုထိခိုက်စေပြီးတော့ညီငယ်ရေးအတွက်တွဲဆုံဆွေးနွေးဖြေရှာဖို့တရုတ်ဆိုရကဖေဖော်ဝါရီလ10ရက်နေ့ကတိုက်တွန်းလိုက်ပါတယ်ဒါ့အပြင်ချင်းနေတွေကိုတရုတ်ဆိုရကအနီးကပ်စောင့်ကြည့်နေပြီးတော့တရုတ်မြန်မာနယ်စပ်ညီငယ်ရေးလုံခြုံရေးနဲ့ဒီငြိမ်းရေးရဖို့အတွက်အားလုံးပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းထားပါတယ်ကိုကန်ဒေတာပြိပခပုံမှုဆိုးရလာတဲ့အတွက်ဖွဲ့စည်းပုံအရဆေးအုပ်ချုပ်ရေးကြီးညာချက်ကိုတမရဦးသိသိဆိုးရကဖေဖော်ဝါရီလ18ရက်နေ့ကကြီးညာခဲ့တယ်လို့တချိန်တည်းမှာပဲမြန်မာနေဆက်ဒေတာထိတ်တက်ရင်ဆိုင်မှုအခြေအနေတွေပြင်းထန်လာတဲ့ပေါ်အထူးဆိုးရင်တဲ့ကြောင့်ကုလသမဂ္ဂကလည်းအင်္ဂါနေ့တုန်းကထုတ်ဖော်ပြောဆိုထားတာပါခင်ဗျာ
ရရှိမှာပြကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချင်းကြီးကျင်းညာပြီးတော့ရက်60ကြာဆေးအုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမရကလက်မှတ်ထိုးကျင်းညာခဲ့ပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေအရနေမည်တစ်ခုကိုကာကွယ်ဦးစီးချုပ်ကဒိတ်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ပါ။ကိုကန့်ဒေသစီးပရိပခဟာတိုင်းသဘာစွတ်ဖက်ပါဝင်မှုရှိတဲ့ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်။ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ကိုကန့်ပြိပခဟာပြပပြဿနာလားတန်သာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်နေအနေနဲ့ VOE ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်နံပါတ်တွေကြိုတင်ပေးပို့ထားစီလိုပါတယ်။ VOE ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ဒါရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်ခင်ဗျာ။ VOE ကနေပြီးတော့ပါဝင်မေးမြန်းကြမယ့်သရရှင်နေကိုကျေးဇူးပါတယ်။
တရရလေးလိုက်ဆွေးနွေးကန်စီစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးပါရစေ။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေ။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့1-239-382-9994ကိုခေါ်ဆိုနိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါရစေ။2015ခုနှစ်လက်သေးအလှဖော်ပြိုင်ပွဲမှာတော့ထူးချွန်ထက်တဲ့အဖြူအမဲလက်သေးဒီဇိုင်းကအစ 3D ဖောင်းကြွဒီဇိုင်းအစုံတွေ့ကြရပါတယ်။အီတလီနိုင်ငံရောမမြို့မှာနှစ်ရက်ကြာကျင်းပသွားတဲ့ကမ္ဘာလက်သေးအလှပြိုင်ပွဲမှာဒီနှစ်ဝင်ပြိုင်တဲ့အရေးအတွက်ဟာမနစ်ကထက်နှစ်ဆများလာပါတယ်။ဒီအကြောင်း AP သတင်းပေးပို့ချက်ကိုအခြေခံပြီးမအေးတနာကျော်ကပြောပြပါမယ်ရှင်
။ဒီလိုလာပြီးတော့လက်သေးကိုလှလှလေးရိုးရိုးလေးပဲစိုးပေးပါလို့တော့မမေ့လိုက်ပါနဲ့နော်။ဒါကျမတို့သွားနေကြလက်ထိတ်ကလက်သေးအလှပြိုင်ဆိုင်မဟုတ်ပါဘူး။ဒီလက်သေးအလှဖို့အမှုပညာရှင်တွေအတက်ကလက်ချောင်းတွေဟာအမှုပညာလက်ရညာပကြီးကားတွေဖန်တီးနိုင်တဲ့ကားချက်ပြောင်းဆဲချက်ပဲဖြစ်ပါတယ်။ငှက်လက်သေးစိမ့်တွေကအစားဘိုးမားရုပ်ရဲ့လက်သေးလေးအစုံဘယ်လက်သေးမှမဆိုဒီလက်သေးအလှဖို့ပညာရှင်တွေကစိတ်ကူးရင်ကြည့်လို့တော့မရနိုင်တဲ့ဒီဇိုင်းတွေဒဏ္ဍာရီဆန်တဲ့ပုံတွေရအောင်လို့လက်သေးတို့ပါပါလွာလွာလေးတွေတင်နိုင်မှုမနာမနေလုပ်နေကြပါတယ်။ဒီနေ့လည်းပြည်ပြိုင်ပွဲမှာနိုင်ငံဆောင်ကပညာရှင်တွေပါဝင်ရှင်ပြိုင်ကြပြီးတော့ဒါဟာကမ္ဘာအကြီးဆုံးလက်သေးအလှပြိုင်ပွဲလည်းဖြစ်ပါတယ်။ရှင်ပြိုင်သူမနစ်ကတည်းကနှစ်ဆများလာပြီးတော့ပြိုင်ပွဲအမျိုးအစား12မျိုးမှာလက်သေးအလှပေါ်ပညာရှင်900ဝန်းရောက်ပြီးတော့ရှင်ပြိုင်တာပါ။ပထမအဦးဆုံးအကြိမ်အဖြစ်နဲ့လည်းပညာရှင်6ဦးကိုအလွတ်တန်းပြိုင်ပွဲတစ်ခုကျင်းပပြီးတော့ရှင်ပြိုင်ခိုင်းပါတယ်။ပြိုင်ပွဲကြီးကြပ်ရည်မှုလီဇာကွန်ဖော့တ်က
The ultimate nail art challenge is a 6-hour competition that
incorporates ultimate လက်သေးအမှုပညာစိန်ခေါ်ပွဲက6နာရီကြာပြိုင်ပွဲပါပုံစံမျိုးစုံနဲ့ရှင်ပြိုင်ပြီးရှုထောင့်မျိုးစုံကနေအကဲဖြတ်ပါတယ် 3D ဒီဇိုင်းပုံစံကအစထူးခြားတဲ့ဒီဇိုင်းအစုံအကဲဖြတ်ပါတယ
် gel တို့ acrylic စိုးစီးတို့ကအစ sequence တွေကတ်ထားတဲ့လက်သေးလက်လက်တွေဖောင်းကြွဒီဇိုင်းတွေအစုံအားလုံးကို6နာရီအတွင်းအပြီးအစအစုံလုပ်ကြရတာဖြစ်ပါတယ်ဒီလိုမျိုး6နာရီအနုပညာမြောက်ဖန်တီးမှုပြီးသွားတဲ့အခါမှာတော့မဟုရာခန်းစည်းနောက်ွယ်ကတိုင်သူကြီး23ကသူတို့လက်ရာကိုအာမနာနဲ့အခဲပြတ်ကြပါတယ်။စ ဈေးကွက်ကပိုပြီးချက်ပြန့်လာတဲ့အလျောက်ဒီနှစ်တိုင်းသူကြီးတွေကနိုင်ငံပေါင်း16နိုင်ငံကလာရောက်တာဖြစ်ပါတယ
်။လက်သေးအလှပြင်တာကဒီကမ္ဘာလုံးကိုပြန့်နှံ့လာပါပြီ။ဥရောပတို့၊မက္ကဆီကိုတို့၊တောင်အမေရိကနိုင်ငံတွေတို့မှမန္တလေးဒီဇိုင်းတို့အယ်မွန်ဒီပုံတို့လိုခြုံတဲ့လက်သေးပုံတွေတွေ့ရပါတယ်။အခုဆိုဂျဲလက်သေးဆိုးစီးကိုလည်းကြဲကြဲပြန့်ပြန့်သုံးလာကြပါတယ်။လက်သေးအလှပြင်လုပ်ငန်းမှာရောအလှပြင်လုပ်ငန်းကြီးတစ်ခုလုံးမှာပါအသုံးပြုလာကြတာပါ။
ဒီလိုမျိုးလက်သေးအလှပေါ်ဈေးကွက်အောင်မြင်မှုရလာတော့တက်သစ္စာဝါသနာရှင်လေးတွေလည်းတကယ်ဝါရွေးပညာရှင်တွေလိုမျိုးအတုခိုလိုက်လို့ရှင်လာကြတယ်လို့ဂျပန်ကလာတဲ့ဒိုင်သူကြီးယူမီနာဂါရှိမာကပြောပါတယ်။ဒိုင်သူကြီးတွေကလက်သေးအရှိကအစလက်သေးပုံသဏ္ဍာန်နောက်ပြီးအယုတ်လုပ်ထားတဲ့လက်သေးရဲ့အမြင့်ဒါတွေအားလုံးကိုထည့်ထွက်ပါတယ်။ဒီဇိုင်းလုပ်ထားတဲ့အယုတ်အမြင့်က1မီလီမီတာထက်ပိုပြီးတော့မြင့်လို့မရပါဘူး။ရုရှားမှာလည်း Oli House လက်သေးအလှပေါ်သင်တန်းဖွင့်ထားတဲ့ရုရှားကလာတဲ့တိုင်သူကြီးလည်းဖြစ်တဲ့နတာလီယာနိုဗီကိုဗာက
ရုရှားမှာဆိုရင်တဘာဝကျတဲ့လက်သေးပုံတွေသိခစ်စားပါတယ်။ဒီနေ့တော့တေချာလက်ရမြောက်ဖန်တီးထားတဲ့လက်သေးဒီဇိုင်းတွေတွေ့ရမယ်ထင်ပါတယ်။ကျမအတွက်တော့လက်သေးအလှမှာလက်သေးပုံစံကအရေးကြီးဆုံးပါပဲ
။အရင်ကစနစ်တကျမရှိတဲ့လက်သေးအလှပြင်လုပ်ငန်းကအခုဆိုရင်ပိုပြီးတော့ကြီးထွားလာတာပါ။တချို့နိုင်ငံတွေမှာဆိုရင်ဈေးကွက်က30ရာခိုင်နှုန်းတောင်မှမြင့်လာတယ်လို့လီဆာကွန်ဖော့ကပြောပါတယ်။လေလပိပြိုင်ပွဲတွေကိုတော့ Spain, Italy, Ukraine, American ပြည်ထောင်စုနဲ့ Korea တို့မှကျင်းပခဲ့ပြီးပါပြီ။ဒိန်းမတ်၊ Mexico နဲ့ Argentina နိုင်ငံတို့မှလည်းကျင်းပသွားဖို့ရှိပါတယ်။လေလပိပြိုင်ပွဲကို2000ခုနှစ်မှာ American ပြည်ထောင်စု Las Vegas မြို့မှာစတင်ခဲ့တာဖြစ်ပြီးတော့ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းအဖြစ်နဲ့တိုးချဲ့သွားနိုင်ဖို့သူတို့မျှော်လင့်ထားပါတယ်ရှင့်။
မအေးတနာကျော်ပြောပြသွားတာပါ VOA American တန်ရက်ကြာတာပရင်းနေ့ညနေဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA ရဲ့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနောက်ဆုံးလွှင့်အစီအစဉ်တရက်ဖြစ်ဒီတယ်လီဖုန်းရဲ့ mobile apps ကနေပြီးတော့လည်းအလွယ်တကူနားဆင်နိုင်ကြပါတယ်အခုထုတ်လွှင့်နေတဲ့ radio အစီအစဉ် PSP ချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်ကြာသာပရင်းနေ့ညနေဘက် VOA အစီအစဉ်တွေလည်းမကြခင်ပြီးဆုံးတော့မှာပါနောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာသတင်းပတ်စင်ကန်တာတွေကိုနားဆင်ကြားရဖို့ရှိပါတယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြညာပေးပါဦးမယ်ရှင်
ယူကရိန်းအရှေ့ပိုင်းမှာရုရှားကြောထောက်နှက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေတင်ပိုက်ထားတဲ့မဟာဗျူဟာကျတဲ့ Delta Civi မျိုးကနေယူကရိန်းတပ်သားထောင်ပေါင်းများစွာကိုပြန်လည်ဆုတ်ခွာဖို့အတွက်ယူကရိန်းအစိုးရကအမိန့်ပေးခဲ့တယ်မို့အခုနိုင်ငံတကာငြိမ်းချမ်းရေးတပ်ဖွဲ့တွေလာရောက်ပြီးအကူအညီပေးဖို့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကရဲတပ်ဖွဲ့တွေလာရောက်ကူညီပေးတာမျိုးကအကောင်းဆုံးလို့ထင်ကြောင်းနဲ့ငြိမ်းချမ်းရေးအတွက်ဂရိကွက်တွေကိုရုရှားဓမ္မမှုရုရှားရဲ့အထောက်ပံ့ရထားသူတွေလိုက်နာခြင်းမရှိတဲ့အခြေအနေမှာလုံခြုံရေးကိုအကောင်းဆုံးနဲ့အထူးရောက်ဆုံးအာမခံနိုင်ဖို့ဒီနည်းကအကောင်းဆုံးဖြစ်မယ်လို့ယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။အကြမ်းဖက်အုပ်စုတွေပြောနေတဲ့အစ္စလမ်ဘာသာကိုအယူအဆကိုလက်မခံဖို့ပဲအစွန်ရောက်တဲ့လွင်မှားတဲ့ဂရိပေးပြောဆောင်မှုတွေကိုဆန့်ကျင်တိုက်ဖြတ်ကြဖို့ကမ္ဘာတဝန်းကဘာသာရေးနဲ့အရက်ဖက်ခေါင်းဆောင်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်။သူတို့ဟာကမ္ဘာတဝန်းကလွင်မှားတဲ့အယူအဆတွေကိုအခြေခံပြီးအစ္စလမ်ဘာသာအကြမ်းဖက်မှုပေါ်အရင်ခံနေဆိုတာမျိုးဒါဟာလူရင်ကျေးမှုအချင်းချင်းကြားပဋိပက္ခဖြစ်တဲ့ဆိုတာမျိုးတွေမွတ်စလင်တွေကြားမှာပုံစံသစ်တစ်မျိုးနဲ့ဖန်တီးပြီးဟောပြောနေတာလို့လည်းပြောကြခဲ့တာပါ။လီဘီးယားနိုင်ငံမှာစစ်သွေးကြော်တွေလက်ထဲလက်နက်တွေမရောက်အောင်တားဆီးဖို့နဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရအာဏာပြန်ရရေးအတွက်တွန်းအားပေးဖို့ကြိုးစားနေနေတယ်။လီဘီးယားအစိုးရကိုလက်နက်အရောင်းဝယ်တင်ပို့ခွင့်တားမြစ်ချက်ဖျက်သိမ်းပေးဖို့လုံခြုံရေးကောင်စီကိုဂျော်ဒန်ကတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကိုကန့်ဒေသမှာမြန်မာစစ်ဝက်နဲ့ကိုကန့်သဘုံတွေရှင်းနေနေတာကြောင့်လောက်ကင်မြို့နာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin The Waits ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ကြပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.